ဂျပန်နိုင်ငံကိုအလဲအပတ်ခရီးအဖြစ်ရောက်နေတဲ့သမရဦးထင်ကျော်ဟာဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံရမှာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဒီကနေ့တွေ့ဆုံမှုအပြီးတူချိုမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမရဦးထင်ကျော်ကအခုလိုပြောဆိုလိုက်ပါတယ်
။မိမိတို့ဆွေးနွေးမှုမှာနှစ်နိုင်ငံကြားစည်းဝါးရေးပူးပေါင်းဆောင်ရွက်ရေးမြင့်တင်ရန်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းများနဲ့လူစွန်းအားအရင်းအမြစ်ဖွံ့ဖြိုးတိုးတက်ရေးကဏ္ဍများမှာဂျပန်နိုင်ငံကအကူအညီပေးအပ်လျက်ရှိတဲ့ကိစ္စရပ်များနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဂျပန်နိုင်ငံနေနဲ့ဆက်လက်အကူအညီပေးရတဲ့ကိုဆွေးနွေးခဲ့ကြပါတယ
်ဂျပန်နိုင်ငံကလုပ်ငန်းရှင်တွေမြန်မာနိုင်ငံမှာပုံမလာရောက်ရင်းနှီးမြှုပ်နှံလုပ်ကင်အောင်ဂျပန်ဝန်ကြီးချုပ်ကိုတိုက်တွန်းဖို့ပြောကြားခဲ့ကြောင်းလဲသမရဦးထင်ကျော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဂျပန်ဝန်ကြီးချုပ်ကတော့ရခိုင်ပြည်နယ်ကလူအခွင့်အရေးပြဿနာတွေလူသားချင်းစာနာထောက်ထားရမယ့်အခြေအနေတွေနဲ့ပတ်သက်လို့ဂျပန်ရဲ့စိုးရိမ်ပူပန်မှုတွေကိုပြောကြားခဲ့တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တချိန်တည်းမှာပဲမြန်မာအစိုးရရဲ့ကြိုးပမ်းမှုတွေနဲ့အောင်မြင်မှုတွေရဲ့အရေးပါမှုတွေကိုလည်းအလေးထားပြောကြားခဲ့ကြောင်းဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။နိုင်ငံကောက်ဆောင်တွေတွေ့ဆုံရမှာဒေတာတွင်ချင်းချောက်မှုတစ်ဖြစ်နေတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့လဲဆွေးနွေးခဲ့သလိုမြောက်ကိုရီးယားအပေါ်အပြစ်ထန်ဆုံးဆက်လက်ဖိအားပေးသွားဖို့လိုအပ်ကြောင်းမြန်မာနဲ့ဂျပန်ကောက်ဆောင်တို့ကြားလက်ခံခဲ့ကြတယ်လို့လဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုခဲ့ပါတယ်မြန်မာသမ္မတဦးထင်ကျော်ဟာဂျပန်နိုင်ငံမှာဒီဇင်ဘာလ12ရက်နေ့ကနေ15ရက်နေ့အထိကျင်းပနေတဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးဆွေးနွေးပွဲကိုတက်ရောက်ဖို့ဂျပန်ကိုရောက်ရှိနေတာဖြစ်ပါတယ်ရှင်